နက်နက်ထုတ်လို့ရင်းနဲ့ယူကရိန်းစစ်တပ်အတွက်စည်ရေးလေ့ကျင့်မှုကိုတိုးမြှင့်နိုင်မဲ့နည်းလမ်းတွေအပြင်ရုရှားနိုင်ငံသားတွေပေါ်ဗီဇာကန့်သတ်ဖို့ကိစ္စတွေကိုဥရောပသမ္မတဝန်ကြီးတွေကအင်္ဂါနေ့မှာဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးကိုချက်သမ္မတနိုင်ငံရဲ့မြို့တော်ပရက်မှာကျင်းပနေတာပါ
We are depleting our stocks. We are providing so many capacities to Ukraine that we have to refill our stocks.
ကျွန်တော်တို့ထုတ်လုပ်သိမ်းဆည်းထားတာတွေကရော့ရော့သွားနေပါတယ်။ Ukraine ကိုစွန့်ဆောင်နိုင်အောင်အများကြီးလှုပ်ပေးနေတာကြောင့်ပြန်ဖြစ်ရမှာဖြစ်ပါတယ်လို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒဌာနအကြီးအကဲ Joseph Borrell ကသတင်းတော်တွေကိုပြောပါတယ်။စည်ရေးဆိုင်ရာပစ္စည်းတွေနဲ့ရင်းမြစ်တွေကိုအကောင်းဆုံးဘလို့စုပေါင်းသုံးပြီး Ukraine အတွက်လေကြောင်းရကာကွယ်ရေးစနစ်လို့ကာကွယ်ရေးဆိုင်ရာလက်နက်တွေခရယာမိကြောက်တွေဝယ်ယူကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ယူကရိန်းစစ်သားအသစ်တွေကိုဥရောပမှာစစ်ရေးလက်ချက်ပေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ယူကရိန်းရဲ့အထွေထွေကြောင့်စစ်သားတွေကရှေ့တန်းစစ်မြေပြင်မှာတိုက်ခိုက်နေရတဲ့အတွက်ကြောင့်စစ်သားအသစ်တွေအတွက်သင်တန်းကိစ္စအရေးပါလာတာဖြစ်တယ်လို့ဆိုပါတယ်။တိုင်းပြည်အတော်များများကယူကရိန်းနဲ့နိုင်ငံသဘောတူညီချက်အရလက်ချက်ပေးတာတွေရှိပေမဲ့ EU ရဲ့အစုပေါင်းဩဇာကိုအသုံးပြုတာကပိုအချိန်စီးမှာကိုလည်းဝန်ကြီးတွေကအသိမှတ်ပြုကြပါတယ်။ဒါပေမဲ့တချို့ကတော့ဒါဟာလောက်ကင်မှုခင်းရင်းလိမ့်မယ်လို့ဆိုကြပါတယ်။အလားတူပဲရုရှားနိုင်ငံသားတွေပေါ်ဗီဇာကန့်သတ်ပိတ်ပင်ရေးနဲ့ပတ်သက်ပြီးတော့လည်းအမြင်မျိုးမျိုးရှိနေပြီးအင်္ဂါနေ့နေ့လယ်ပိုင်းမှာညှိနှိုင်းဆွေးနွေးနေကြဆဲဖြစ်ပါတယ်။